ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ပါဝင်တိုင်းနာဒေသတချို့ကိုနိုင်ငံခြားခီးသွားလာတွေသွားလာလက်ပတ်ခွင့်ကိုပြည်ထောင်စုဝန်ကြီးဌာနကပိတ်ပင်လိုက်ပါတယ်။အရင်ကခွင့်ပြုချက်တောင်းပြီးသွားလာနိုင်တဲ့နေရာတွေကိုပါပိတ်ပင်တာဖြစ်သလိုပြည်ပခန့်တွေဖြစ်နေတဲ့နေရာတစ်တချို့ကိုလည်းသွားလာခွင့်ပိတ်ပင်ထားပါတယ်။အခုတော့နိုင်ငံခြားသားခီးသွားတွေသွားလာလက်ပတ်နိုင်တဲ့နေရာထပ်တိုးကန့်သတ်မှ
ွေအနေနဲ့လုံခြုံရေးအခြေအနေကြောင့်နေမြေမငြိမ်းချမ်းသေးတဲ့နေရာတချို့ကိုတွားရောက်လက်ပတ်ခွင့်ကိုပြည်ထရေးဝန်ကြီးဌာနကကန့်တန့်လိုက်ပါတယ်။အထူးသဖြင့်တော့စစ်ပွဲတွေဖြစ်ပျက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အပါအဝင်ပြည်ပခန့်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေရာတချို့တွေနဲ့အရင်တုန်းကခွင့်ပြုချက်တောင်းရင်လက်ပတ်ခွင့်ပြုတဲ့နေရာတချို့ကိုပါလက်ပတ်ခွင့်ပိတ်ပင်လိုက်တာပါ။ဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနကပြည်တွင်းပြည်ပဆက်ဆံရေးနဲ့သတင်းပြန်ကြားရေးဌာနကွဲညွှန်ကြားရေးမှူးဦးမြင့်ထွေးကတော့နေရာတချို့ကိုတွားရောက်လည်ပတ်ခွင့်ပေးပင်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အခုလိုပြောပါရစေ
။ဆက်လက်ရတဲ့ဧရိယာတွေဆိုတာကတော့ကျွန်တော်နိုင်ငံတော်ရဲ့လူညုံရေးခြေနေရပေါ့နော်။လက်ရှိခြေနေရလည်းပါတယ်နိုင်ငံတော်ရဲ့လူညုံရေးခြေနေရလည်းပါတယ်။အဲ့တော့ဒီလိုနေရာမျိုးမြို့ကြတဲ့ခါကျတော့တွားရောက်လည်ပတ်မယ်ဆိုလို့ရှိရင်တွားရောက်လည်ပတ်တဲ့နိုင်ငံသားဧည့်သည်တွေအနေနဲ့ဟိုမမြော်နေနိုင်တဲ့ဘောနော်တချို့နေရာအကြောင်းတချို့နေရာတွေဘောသူတို့ပုံမှာထိခိုက်နိုင်မှာဆိုတဲ့အတွက်ပေါ့နော်အဲလိုမျိုးထိခိုက်လာခဲ့လို့ရှိရင်လည်းနိုင်ငံတော်အတွက်ပေါ့နော်ဒီပုံရိပ်လည်းမကောင်းနိုင်ပုံရိပ်လည်းပေါ့နော်ထိခိုက်နိုင်ပါတယ်ဒါကြောင့်မို့လို့နိုင်ငံတော် image လည်းထိခိုက်နိုင်ပါတယ်အဲဒါကြောင့်မို့လို့ကတော့ဒီနေရာတွေကိုကတော့ဘာလို့ပေါ့အဲကန့်သတ်ရတဲ့ area တွေကိုကတော့တွားရောက်လည်ပတ်ခွင့်ပေါ့နော်မပြုတ်ဖို့အတွက်ကိုဆိုပြီးတော့မှကျွန်တော်တို့ဒါထုတ်ပြန်လာခြင်းဖြစ်ပါတယ်
လုံချုံကြီးအရာထမှန်ကက်တက်လိုက်တဲ့နေမြေစင်းတွေထဲမှာစစ်တပ်နဲ့တန်းသားလက်နက်ကိုင်တွေကြားစစ်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနေရာတချို့ပါတယ်လို့ကရင်ပြည်နယ်မှာဆိုရင်လည်းဖားပွန်လိုင်းပွဲတန်တောင်ကြီးစတဲ့နေရာတွေလည်းပါဝင်ပါတယ်။နောက်ပြီးအော်တိုဘားလာအတွင်မှာပြိပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့တွေနဲ့အဲ့ဒီဒေသကရွှေပြောင်းဒုက္ခသည်စခန်းတွေကိုလည်းလက်ပတ်ခွင့်ပိတ်ပင်လိုက်တာပါ။ဒါ့အပြင်အခုနောက်ပိုင်းနိုင်ငံသားတွေတွားရောက်လက်ပတ်လေရှိကြတဲ့ဒီမန္တလေးတိုင်းဒေသကြီးကမိုးကုတ်နဲ့တပိတ်ချင်းတွေကိုလည်းကန့်တက်လိုက်ပါတယ်။အခုလိုမျိုးပိတ်ပင်တားဆီးမှုတွေကြောင့်ခီးစွင်တွေရောင်းချထားတဲ့ခီးသွွားဧည့်သည်ကုမ္ပဏီတွေအနေနဲ့အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့ Grand Lotus ကုမ္ပဏီရဲ့ဒီ Managing Director ကိုကျော်စွာမင်းကပြောပါတယ
်။အခက်အခဲကတော့ကြုံတယ်ဗျ။ကျွန်တော်ကုမ္ပဏီမှာဆိုတော့ဒီဘက်မှာဆိုရင်တော့၅ဘွယ်လောက်ရှိတယ်နော်။ဟိုကဘူတာအိုဒေတာပေါ့နော်။ဘူတာအိုဒေတာကမပိတ်ပင်ဘူးသို့တော့ဘူတာအိုရဲ့အပြေမထွက်အောင်ဆိုတော့အဲ့ဒီမြို့လေးသေးသေးလေးမှာကျွန်တော်တို့ကဧည့်သည်ကိုဒီလောက်ခရီးအဝေးကြီးခေါ်သွားပြီးတော့အဲ့ဒီမြို့ပြင်မထွက်အောင်ဆိုတဲ့ဟာမြို့ပြင်မှာတောင်တန်းနေရာလဲတာယာလှပ်ပါတယ်ဟိုရေကဲတောင်တန်းနေလဲရှိရအဲ့ဒါတွေအမီးနာတော့သွားလို့မရဘူးဆိုရင်ကျွန်တော်တို့အခက်အခဲရှိတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကအဲ့ဒီပတ်တီးကိုမရောင်းအောင်ဆိုလို့ရှိရင်ဘူတာုံမြို့ကျွန်တော်ရောင်းလို့မရတော့ပါဘူးအဲ့တော့ကျွန်တော်တို့ရက်လိုက်တယ်ပေါ့နော်မုတ်ကုတ်ကတော့အရင်အစိုးရလက်ထက်မှာပြန်ဖွင့်ပေးတဲ့ဒေတာပေါ့အဲ့ကောင်ကပြန်ပိတ်သွားတဲ့သဘောပေါ့နော်လန်ခီးမလုံးကြုံမှုလို့ပဲကျွန်တော်တို့ယူဆပါတယ်အဲ့တော့ရှမ်းပြည်ပြည်ပေါ်ဆိုလို့ရှိရင်အခုလေးတင်ဖြစ်ဖြစ်ထားတဲ့အတွက်ကြောင့်မို့ပြည်ပေါ်သွားတဲ့လမ်းပေါ်မှာသူတို့နည်းနည်းစိုးရင်ပူပန်တယ်လို့ကျွန်တော်တို့ယူဆရပါတော့
။ဒါပေမဲ့လို့နိုင်ငံသားအဲ့တဲ့အများစုကတော့မြို့ကြီးတွေနဲ့ရှေးဟောင်းစီတွေပထိုးတွေအဆောက်အဦတွေရှိတတ်ကြတဲ့ရန်ကုန်ပုဂံမန္တလေးအင်းလေးစားတဲ့နေရာတွေကိုလာရောက်လည်ပတ်လေရှိကြပါတယ်။အခုကန့်သက်ပိတ်ပင်လိုက်တဲ့နေရာတချို့စီကိုလည်ပတ်တဲ့ဥယေနေပါသေးတဲ့အတွက်ကြောင့်မို့လို့ခီးသွွားလုပ်ငန်းအတွက်အများကြီးပြောင်းလဲသွားနိုင်ပွဲမရှိဘူးလို့ကိုကျော်စွာမင်းကဆိုပါတယ်
။ခီးသွွားလုပ်ငန်းက image ကအရေးကြီးတာပေါ့နော်။တိုင်းပြည်မှာတည်ငြိမ်တဲ့ဟိုအင်ဂျင်နယ်ဆိုတဲ့ image ကအရေးကြီးတာပေါ့။ဒီလိုပိတ်ပင်လိုက်တဲ့အခါမှာအနည်းနဲ့အများပေါ့နော်။အဲ့ဒါကတော့ထိခိုက်မှုရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ပုံမှန်သွားနေတဲ့လမ်းကြောင်းပေါ်ကတော့ဟိုလမ်းကြောင်းမှာပြဿနာမရှိဘူးပေါ့နော်။ဟိုမြန်မာနိုင်ငံရဲ့80ရာခိုင်နှုန်းတော့ဒေတာတော့သွားလို့ရတဲ့ဒေတာတွေပါ။တကယ်ပြဿနာတက်နေတာတော့30ရာခိုင်နှုန်းတော့ဒေတာတွေမှာဖြစ်နေတယ်ပေါ့နော်။အဲ့တော့တိတ်လိုက်ပြီးဆိုလို့ရှိရင်ပြန်လဲဖွင့်တဲ့အချိန်ကျရင်ဖွင့်လိုက်ပြီးပြန်ပြန်ရောင်းလို့မရပါဘူး။အဲ့တော့အချိန်တစ်ခုစောင့်ရတာပေါ့ဒီကနောက်နှစ်ပြန်ရောင်းရင်နောက်နှစ်ရာသီကျမှဆိုတော့ဟိုများပါဖြစ်တော့10လ17လတော့တိုင်းပြည်မှာနင့်လာသွားလိမ့်ရှိတယ်အဲ့လိုပိတ်လိုက်တဲ့အချိန်နဲ့တစ်ခုမှလေ
လက်ရှိကန့်သက်ပိတ်ပင်လိုက်တဲ့နေမျိုးတချို့ကိုဘယ်အချိန်ပြန်လဲခွင့်ပြုသွားမယ်ဆိုတာကိုတော့အစိုးရကတရားဝင်ပြောကြားထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံကိုဒီနှစ်စက်တင်ဘာလအထိနိုင်ငံသားခီးသွွားဧည့်သည်3000ကျော်လာရောက်ခဲ့ပြီး2016ခုနှစ်တနည်းလုံး5000အထိရှိလာနိုင်တယ်လို့လာမယ့် 2019 ခုနှစ်မှာတော့8000လောက်အထိဖြစ်သွားနိုင်တယ်လို့ဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနကခန့်မှန်းပြောဆိုထားပါတယ်ခင်ဗျာ